ပြင်းထန်စွမ်းအင်ကုမ္ပဏီဒိုတယ်အကျိုးမြတ်ရနေတဲ့ရေနံပိုက်လိုင်းနဲ့ဆက်ဆက်နေတဲ့ဘန္နာယီဆန်ရလျှို့ဝှက်ဆောင်ရွက်မှုကနေတဆင့်မြန်မာစစ်တပ်ဟာတဘာဝတန်းငွေရောင်းချမှုတွေကနေဒေါ်လာတန်းရာနဲ့ချီရရှိနေကြောင်းပြင်းထန်သတင်းစာကအင်ကာနေမှာဖော်ပြလိုက်ပါတယ်မုတ်တမဓာတ်ငွေသေးယူပို့ဆောင်ရေးကုမ္ပဏီ MGTC ဟာဓာတ်ငွေသေးယူပို့ဆောင်ရေးအတွက်မတန်တဆဈေးသတ်မှတ်ထားတာလို့ကုမ္ပဏီရဲ့စီးရင်တွေကိုကိုးကားပြီးလမွန်ဒဲသတင်းစာကဖော်ပြပါတယ်ဒီလိုဘန်ဒါရေးပိုင်းမှာအကြံဖန်လုပ်လိုက်တာကြောင့်နိုင်ငံအနေနဲ့ရေနံတူးဖို့ကွင်အခချင်းငွေရတာယော့သွားသလိုတင်ပို့တဲ့ဓာတ်ငွေအတွက်လည်းအခွန်နှုန်းထားယော့သွားစေကြောင်းပြင်းထန်သတင်းစာကဖော်ပြပါတယ်ဒီလိုလုတ်လိုက်တာကြောင့်စစ်တပ်အနေနဲ့သူတို့ပိုင်ရေနံနဲ့သဘာဝဓာတ်ငွေကုမ္ပဏီကတဆင့်ဓာတ်ငွေတင်ပို့ကငွေကြေးဓာတ်ရက်ရရှိနေပြီး2019ခုနှစ်တုန်းကကုန်ကျစရိတ်ဒေါ်လာ923တန်းရှိခဲ့တာကနေအခုအခါမှာကုန်ကျစရိတ်ကဒေါ်လာ17တန်းပဲကျသင့်တဲ့အခြေအနေကိုပြောင်းလဲသွားတယ်လို့ပြင်းထန်သတင်းစာလမွန်ဒဲရဲ့ဖော်ပြချက်ကိုကိုးကားပြီး AFP သတင်းကဖော်ပြပါတယ်တိုတန်းလုပ်ငန်းကြီးနဲ့စစ်တပ်ကထိန်းချုပ်ထားတဲ့မြမရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းကြီးကမုတ်တမဓာတ်ငွေသေယူပို့ဆောင်ရေးကုမ္ပဏီ MGTC ရဲ့အစုရှယ်ယာတွေကိုပိုင်ဆိုင်ထားတာဖြစ်ပြီး MGTC ကုမ္ပဏီကရတနာဓာတ်ငွေလုပ်ကွက်နဲ့ထိုင်းနိုင်ငံကိုချိတ်ဆက်ထားတဲ့ပိုက်လိုင်းကိုပိုင်ဆိုင်ထားတာပါတိုတန်းလုပ်ငန်းကြီးအနေနဲ့စစ်တပ်ကိုဗန္ဒငွေပေးနေတာတွေရပ်တန့်ရေးဖေဖော်ဝါရီလဆက်နာသိမ့်ပြီးကတည်းကဒီမိုကရေစီလိုလားတက်ကြွသူတွေကဖိအားပေးနေကြတာလည်းဖြစ်ပါတယ်ရှင်